ပြည်ထောင်နိုင်ငံပြည်ပကုံတွယ်ဝန်ကြီးဌာနဝန်ကြီး Miss Nicole Brick ဟာအသေးစားနဲ့အလက်စားပြင်သစ်စီးပွားရေးလုပ်ငန်းရှင်15ဦးပါဝင်တဲ့အဖွဲ့ကိုဦးဆောင်ပြီးတော့ဇူလိုင်လ30ရက်နေ့အင်္ဂါနေ့မှာမြန်မာနိုင်ငံစီရောက်လာဖို့ရှိပါတယ်။ခီးစဉ်တွင်မြန်မာအစိုးရပြည်ထောင်စုဝန်ကြီးတွေအပြင်ပြည်ထောင်စုမြန်မာနိုင်ငံကုန်သင်များနဲ့ဆက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI ကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ပြင်သစ်ကုံတွယ်ရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပြင်သစ်လုပ်ငန်းရှင်တွေမြန်မာနိုင်ငံမှာဘယ်လိုလုပ်ငန်းတွေလုပ်ဖို့စိတ်ဝင်စားကြတယ်ဆိုတာတွေကိုရန်ကုန်မြို့ကနေကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ပြင်သစ်ကုံတွယ်ရေးဝန်ကြီး Miss Brick ဟာအသေးစားနဲ့အလတ်စားပြင်သစ်စီးပွားရေးလုပ်ငန်းရှင်15ဦးနဲ့အတူမြန်မာနိုင်ငံစီအင်ကာနီမှာရောက်လာမဲ့အကြောင်းရန်ကုန်မြို့ပြင်သစ်တန်ယုံက VOE ကိုအတိအပြုပြောဆိုပါတယ်။ခီးစဉ်တွင်အမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာကန်စော၊ဘဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဝင်းရှိန်တို့အပါအဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံမှုအစီအစဉ်ရှိပါတယ်။ဒါ့အပြင် UMFCCI ကတာဝန်ရှိသူတွေနဲ့အင်ကာနီနေ့လယ်ပိုင်းမှာတွေ့ဆုံမှုရှိတဲ့အကြောင်းUMFCCI ရင်တွင်ရမှုဒေါက်တာမျိုးသက်က VOE ကိုပြောပါတယ
်။လက်ပြန်ကျွန်တော်တို့နဲ့ဆက်ပြန်မှာဖြစ်မှာ။လာမှာတော့အဓိကတော့အဲ SME တွေပါ။ Company လုပ်ငန်းရှင်15ဦးပါ။ SME တွေမှာကျွန်တော်ထင်တယ်ဟိုဟာ IC ရအဓိကဖြစ်မှာ IC Energy ရော Automobile ပါ
။လွန်ခဲ့တဲ့10ရက်နီးပါးကတမရဦးသိန်းစိန်ပြည်ထောင်နိုင်ငံစီတွားရောက်ခဲ့ပြီးပြည်ထောင်တမရ François Hollande နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အခုကုံသွယ်ရေးဝန်ကြီးရဲ့ခီးစဉ်ဖြစ်လာတာပါ။မြန်မာနိုင်ငံမှာပြောင်းလဲတွေလုပ်လာပြီးနောက်ပိုင်းသက်ဆိုင်ရာရင်းနှီးမြှုပ်နှံမှုဥပဒေတွေကိုပြဋ္ဌာန်းခဲ့ပြီးတော့ပြည်ပဒိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကိုလည်းဖိတ်ခေါ်ထားပါတယ်။ပြည်ပဒိုက်ရိုက်ရင်းနှီးမြှုပ်နှံမှုဥပဒေပြဋ္ဌာန်းပြီးတဲ့နောက်ကုံသွယ်ရေးကိုယ်စားလှယ်အဖွဲ့တွေလာခဲ့တဲ့အထက်မှာအမေရိကန်ပြည်ထောင်စုကအများဆုံးဖြစ်ပြီးအခုပြင်သစ်ဝန်ကြီးနဲ့အဖွဲ့ဟာဒုတိယအဖွဲ့ဖြစ်တယ်လို့ဒေါက်တာမျိုးသက်ကပြောပါတယ်။ပြင်သစ်နိုင်ငံရဲ့တိုတိုရင်းနှံကုမ္ပဏီဟာလည်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံပြီးလုပ်ငန်းလုပ်နေတာအတော်ကြပါပြီ။နောက်ထပ်လည်းပြင်သစ်ကလုပ်ငန်းရှင်တွေအနေနဲ့ရင်းနှီးတဲ့သဘာဝတန်ခွေလုပ်ငန်းမှာရင်းနှီးမြှုပ်နှံမှုစိတ်ဝင်စားကြတဲ့အပြင်တခြားစိတ်ဝင်စားတဲ့ကဏ္ဍတွေလည်းရှိနေတာကြောင့်ပြင်သစ်ရဲ့ရင်းနှီးမြှုပ်နှံမှုတွေထပ်ဝင်လာဖို့အလားအလာကောင်းနေတယ်လို့ UMFCCI အတွင်းရေးမှူးဒေါက်တာမျိုးသက်ကပြောပါတယ
်။သူတကယ်တော့ one and just မှာနဲ့ IC ရဲ့ဒီ automobile ဒီကုန်းကတို့သူတို့ focus ထားပြီးကြာဖြစ်ဖြစ်ကျွန်တော်တို့ကျွန်တော်ယူဆတယ်ကျွန်တော်ဒါကျွန်တော်တို့ဒီမှာလည်းအခုဟို resource နဲ့ပတ်သက်တော့လည်းကျွန်တော်မှဟိုအင်တန်ကောင်းထောင်းမှဆိုတော့သူကဖြတ်ပြီးတွေ့နေတယ်ဆိုတော့ဒါကိုသူသူသူအာကျွန်တော်ညရီဖောင်းလုပ်တဲ့ချိန်နဲ့ဆိုတော့ဒီပေါ်မှာပို့ပြီးတော့ကျွန်တော်စိတ်ဝင်စားလိမ့်မယ်အဲ့ဒီပေါ်မှာပဲကျွန်တော်ထင်တယ်တို့ဒီမှာဟိုကျွန်တော်ညနေညနေမှာပို့ပြီးတော့များလိမ့်မယ်ဆိုတော့
ဒီမှာနိုင်ငံပေါ်ဥရောပသမဂ္ဂ EU ကချမှတ်ခဲ့တဲ့တန်ခါပိတ်ဆို့ရေးယူမှုအတော်များများကိုရုတ်သိမ်းခဲ့ပြီးဖြစ်တယ်လို့ကုန်သွယ်ရေးဆိုင်ရာအထူးအစားပေးနိုင်ငံတွေထဲမှာမြန်မာနိုင်ငံကိုပြီးခဲ့တဲ့လကပြန်ပြီးထည့်သွင်းခဲ့တာကြောင့်အခွင့်အလမ်းတွေပိုပွင့်လာတယ်လို့နှစ်ဖက်လုပ်ငန်းရှင်တွေကမြင်ထားကြတာပါလက်ရှိအချိန်ထိတော့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဟာမြန်မာနိုင်ငံမှာအများဆုံးအဖြစ်ရှိနေစေပါဒါပေမဲ့လည်းအမေရိကန်နဲ့ပြင်သစ်လိုနောက်နိုင်ငံတွေကကုမ္ပဏီတွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုစိတ်ဝင်စားမှုတဖြည်းဖြည်းများလာနေပြီးဂျပန်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဟာ2015ခုနှစ်ရောက်ရင်အများဆုံးဖြစ်သွားပွဲရှိတယ်လို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများမှတ်ပုံတင်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောထားပါတယ်။ပြင်သစ်ကုံတွယ်ရေးဝန်ကြီး Miss Nicole Brick ဟာဗိုလ်ထူးနဲ့ညနေ3နာရီခွဲကျရင်ရန်ကုန်မြို့ပြင်သစ်တန်ရုံမှာပြင်သစ်ကုံတွယ်ရေးကော်မရှင်ရုံးကိုဖွင့်လှစ်ပေးဖို့ရှိပြီးပြီးတဲ့နောက်သတင်းစာရှင်းလင်းပွဲလုပ်မယ်လို့ရန်ကုန်မြို့ပြင်သစ်တန်ရုံကပြောပါတယ်ခင်ဗျာ။